တရုတ်မြန်မာနယ်စပ်ဒေသကျူကုတ်ပန်ဆိုင်မွန်ဂိုနဲ့ဖောင်းဆိုင်ဒေသတွေမှာဇူလိုင်လဆန်းကတည်းကစစ်ကောင်စီတပ်နဲ့ MNDAA ကိုးကွန်းတပ်အကြမ်းတိုက်ပွဲတွေပြင်းထန်ခဲ့တာပါစီရေးတင်းမာမှုတွေရောကြနိုင်မှုမွန်ဂိုဒေသကတပ်စခန်း3ခုကိုစုခွာမှာဖြစ်ကြောင်းကိုးကွန်းတပ်ဖက်ကအနိုဝင်ဘာလ10ရက်နေ့ကတည်းကကြေညာထားခဲ့ပေမဲ့အခုအချိန်ထိတိုက်ပွဲတွေဟာဆက်လက်ပြင်းထန်နေဆဲရှိပါတယ်လက်ရှိဒေသတွင်တိုက်ပွဲဖြစ်ပွားနေတဲ့အခြေအနေကိုမွန်ဂိုဒေသခံတူက VOA ကိုအခုလိုပြောပါတယ်
မွန်ဂိုဘက်မှာကောင်းတော့ကောင်းပါနဲ့ဗျာ။ကွန်ဆင်းဘက်မှာတော့တိုက်ပွဲဆက်တိုက်ဖြစ်နေတာပေါ့နော်။အခုနှစ်ရက်နေပေါ့။စတန်ကြတာပဲဗျာ။ဒီနေ့လည်းဖြစ်တာပဲ။ဒီနေ့ကြီးတွေပေါ့နော်။တန်ကြနေရတာပေါ့နော်။နေရာတိုင်းဖြစ်နေရတာပေါ့နော်။ပြောတုံးတုံးလေးနေရာတော့ဖြစ်နေရတာပေါ့နော်။တခါတလေအမျိုးဝန်တန်းနေဟိုဘက်ကြားရပြီးတော့ကြားရနေ။စတိုက်ကြနေရအမျိုးပေါ့
။မွန်ဂိုဒေသခံကဘယ်နေရာမှာတိုက်ပွဲဖြစ်ပြီးဘယ်လောက်ထိခိုက်ကြဆုံးနေဆိုတာကိုတော့မသိကြောင်းပြောပါရယ်။ကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA တမဟာ6ဟာကျူကုတ်ပန်ဆိုင်နဲ့မွန်ဂိုဒေသတွေမှာအခြေစိုက်ပါတယ်။ဒီဒေသတွေအခြေအနေကိုတော့ KIA ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးကအခုလိုပြောပါတယ်
။အဲ့ဒီမွန်ဂိုတို့ဖောင်းချင်ဖို့နော်။အဲ့ဒီမှာလေ MNDA ရဲ့ဒီစစ်ကောင်စီကတော့နေ့တိုင်းလူလူပေါ့နော်။အဲတက်ပွဲကြတော့ဆက်တက်ဖြစ်နေတာ။အဲ့ဒါအခြေအနေလောက်တော့ကျွန်တော်တို့အတတိရပါရယ်။နောက်တစ်ခုရှိတာကတော့ဒီစစ်ကောင်စီတက်ကနေလည်းနည်းကြီးပြီးအဲဒီခါလို့ပေါ့နော်ဂျွာတွေထဲမှာကျသွားတာအာဂျွာဒီလိုလူထုတွေထိခိုက်တာလည်းရှိတယ်အင်းဒီထိခိုက်တာလည်းရှိတယ်အဲ့ဒါဒီနေ့ကတော့အမေတန်တက်ပါတယ
်မွန်ဂိုဖောင်းဆိုင်ဒေသကစစ်ပြေးဒုက္ခတွေကိုကူညီဆောင်ရွက်နေသူတို့ကတော့ပြီးခဲ့တဲ့ရက်ပိုင်းကလက်နက်ကြီးထိမှန်တာကြောင့်ဒေသခံအမျိုးသမီးတဦးတိတ်ဆုံးခဲ့ကြောင်းပြောပါတယ
်ဒီမြန်မြန်ကပေါ့နော်ဒီမြန်မြန်အဖုံးဆောင်ဘောင်မွေးဖောင်းဆောင်ဘောင်မွေးကြီးရောပေါ့အဲ့ကအမျိုးသမီးတယောက်ကအဲ့ဒီဒီဘုံမှန်ဒီမှာဆုံးသွားတာအဲ့ဒါတော့ကြားလိုက်တယ်ကြိုကြားကြိုကြားအဲ့ဒီသူတို့အဝေးကနေအဲ့နဲ့လမ်းနဲ့ကြီးတွေနဲ့လမ်းကြီးတွေလို့တော့ကြားလိုက
်ဒီတိတ်ဆုံးမှုဟာ19ရက်နေ့ကဖြစ်ပျက်ခဲ့တာဖြစ်ပြီး MNDAA ကိုကန်တပ်ဖွဲ့ရဲ့လူမှုကွန်ရက်သတင်းစာမျက်နှာမှာဖော်ပြထားပါတယ် MNDAA ကိုကန်တပ်ဖွဲ့ကမွန်ဂိုဖောင်းဆိုင်ဒေသဘက်ကိုစစ်ကောင်စီဘက်ကအင်အားဖြည့်တင်းတာတွေရှိနေတယ်လို့ဒီလ23ရက်နေ့ကတိုက်ပွဲ6ကြိမ်ဖြစ်ပွားခဲ့ကြောင်းလက်နက်ကြီးကြီးထောင်ထဲချီပစ်ခတ်နေကြောင်းရေးသားထားပါတယ်။ဒီတိုက်ပွဲအတွင်းစစ်ကောင်စီဘက်က20လောက်ကြာဆုံးခဲ့တယ်လို့ MNDAA ကိုကန်တပ်က3ဦးထိခိုက်ပြီး2ဦးကြာဆုံးကြောင်းကိုကန်တပ်ဖွဲ့ဘက်ကသတင်းထုတ်ပြန်ထားပါတယ်။စစ်ကောင်စီဘက်ကတော့ကိုကန်တိုက်ပွဲအခြေအနေနဲ့ပတ်သက်ပြီးသတင်းထုတ်ပြန်တာမရှိသေးပါဘူး။စစ်ကောင်စီတပ်နဲ့ MNDAA ကိုကန်တပ်အကြားတိုက်ပွဲဖြစ်ပွားတာကြောင့်ဒေသခံပြည်သူ2000ကျော်ဟာနေရက်ဆုံးခွာတိမ်းရှောင်နေကြရတယ်လို့လက်နက်ကြီးထိမှန်တာနဲ့မိုင်းနှင်းမိတာကြောင့်အရက်သား10ဦးထက်မနည်းတိတ်ဆုံးခဲ့ရတယ်လို့သိရပါတယ်ခင်ဗျာ။